တချင်ပြည်နယ်ဝန်ကြီးချုပ်ကပြည်တွင်းငြိမ်းချမ်းရေးဖွဲ့စည်းပုံပြင်ဆင်ရေးတိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်သတ္တုဒ္ဒမန်နိုင်ဖြစ်တဲ့မီဒီယာဟာအရေးကြီးကြောင်းပြောဆိုလိုက်ပါတယ်။တစ်ဆက်တည်းမှာပဲငြိမ်းချမ်းပြီးတော့ Federal Democracy ပြည်တော်စုတည်ဆောက်ရေးအတွက်အားလုံးပါဝင်ကူညီကြဖို့ကိုလည်းတိုက်တွန်းပါတယ်။ဒီသတင်းကိုတော့ကချင်ပြည်နယ်မြစ်ကြီးနားမြို့မှာကျင်းပနေတဲ့သတ္တမအကြိမ်တိုင်းပြည်မီဒီယာညီလာခံမှာကိုယ်တိုင်ရောက်ရှိနေတဲ့ VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ကချင်ပြည်နယ်မြစ်ကြီးနားမြို့မှာဒီကနေ့စတင်ကျင်းပတဲ့သတ္တမအကြိမ်တိုင်းပြည်မီဒီယာညီလာခံမှာကချင်ပြည်နယ်ဝန်ကြီးချုပ်ကပြောဆိုလိုက်တာပါ။မြန်မာကအဖွဲ့မှစာပြောကြရမှာကချင်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာခက်အောင်ကသုဒ္ဓမန္တန်ဖြစ်တဲ့မီဒီယာရဲ့အရေးကြီးဆုံးကိုအခုလိုပြောကြတာဖြစ်ပါတယ်။ကချင်ပြည်နယ်ဝန်ကြီးချုပ်ကဆက်လက်ပြီးတော့လည်းအခုလိုတိုက်တွန်းပြောကြပါတယ်
။ဒီလိုဒီကြီးကဆောင်းပါးမှာဆိုင်နေတဲ့သူတို့ရဲ့အားလုံးဒီကြီးရဲ့အားလုံးဒီတော့အနေနဲ့တော့ခင်ဗျားတို့အားလုံးအစိုးရရဲ့ဆွေးနွေးပွဲကိုဒီလိုပဲဆက်ပြီးတော့ဒီတော့အကြံဉာဏ်ပေးပါမယ်။ဒါကတော့အစိုးရရဲ့ဒီသတို့တော်မှလည်းဖြစ်တဲ့ဒီလူကြီးများကလည်းတော့ဒီတော့ကြောက်ကြောက်ငြိမ်းချမ်းရပါ့။ငြိမ်းချမ်းဆက်တော့သူတို့အားလုံးတိုင်းသာသူတို့ရဲ့လက်နက်ကန်အဖွဲ့ကြီးရဲ့အားလုံးလူကြီးတဲ့ဒီမျိုးကိုသိတဲ့ဒီကောင်ကြီးကိုလည်းလည်းဆက်ဆံရတော့လည်းဆက်ဆံပြီးထောက်နိုင်ဖို့ပြီးထောက်နိုင်ဖို့အတတ်နိုင်ဖို့ကိုယ်ပတ်ဖို့ပေါင်းပေးကြပါလို့ကျွန်တော်လည်းမေတ္တာရပ်ဆောင်လို့လည်းဒီကုန်းထုတ်ပါလေ
။ဒီလာခံကိုတက်ရောက်လာတဲ့ပြန်ကြားရေးဝန်ကြီးဌာနညွှန်ကြားမှုချုပ်ဦးကျဲနိုင်ကလည်းပြန်ကြားရေးဝန်ကြီးဌာနရဲ့တိုင်းရင်းသားသတင်းမီဒီယာလုပ်ငန်းဆောင်ရွက်မှုတွေကိုရှင်းလင်းပြောကြားခဲ့တယ်လို့Media and Information Literacy ကို Media နဲ့သတင်းသိနာလည်မှုဆိုင်ရာဆောင်ရွက်ချက်တွေကိုလည်းရှင်းလင်းခဲ့ပါတယ်။ဆက်လက်ပြီး Media နဲ့သတင်းအချက်လက်သိနာလည်မှုဆိုင်ရာလုပ်ငန်းနဲ့ပတ်သက်ပြီးအခုလိုအကြံပြုပါတယ်
။ဒါဖြင့်ကျွန်တော်တို့ဆက်ပြီးတော့လည်းဒီ MIR ဒီသတင်းအချက်လက်သိနာလည်မှုဆိုင်ရာသင်တန်းတွေဆက်ဖွင့်နေပါတယ်။ဒီလိုအသိတရားတွေကျွန်တော်တို့ဒီအတွင်းရောက်သွားလို့လို့ပါ။ဒါမှလည်းကျွန်တော်တို့ကဒီတိုင်းသာဒီလိုအနေနဲ့ဒီလို MIR အသိရှိမှပဲကျွန်တော်တို့ဒီနေ့မှာနေနောက်တစ်ခါကျွန်တော်တို့မုံတရားအခါတွေဒါတွေစောင့်ကြားနိုင်တယ်လို့ပါကျွန်တော်အသိနေပါတယ်ဒါကြောင့်ဒီကိစ္စတွေကိုဒီမီလာကံပါလဲကျွန်တော်တို့ဆက်သွင်းဆောင်ရွက်ဖို့ကျွန်တော်ပြန်ပြီးပြင်ပြလိုပါတယ်
တိုင်းမီဒီယာမီလာကံကိုတိုင်းသာတည်င်းအဖွဲ့14ပွဲနဲ့ဖွဲ့စည်းထားတဲ့ Burma News International BNI ကဦးဆောင်ကျင်းပတာဖြစ်ပြီးဒီနေ့မီလာကံကိုတရားမျှတမှုအတွက်တိုင်းမီဒီယာဆိုတဲ့ခေါင်းစဉ်နဲ့ကျင်းပတာဖြစ်ပါတယ်။ဒီတတမအချိန်တိုင်းမီဒီယာမီလာကံမှာတော့တိုင်းသားမီဒီယာဖွဲ့စည်းရေးအတွက်ငွေဝါဒချမှတ်နိုင်ဖို့နဲ့မီဒီယာသမားတွေအတွက်ဥပဒေကြောင်းအရကာကွယ်ပေးနိုင်မှုကိုအဓိကရလို့ကြောင်း BNI ရဲ့ဥက္ကဋ္ဌနန်းဖောကီကပြောပါတယ်
။ဒီတစ်ချက်ကတိုင်းမီဒီယာငွေဝါဒလေးအကျံဖြစ်စီပေါ်လုံးစုံကြဖက်ရှိလာဖို့တော့ကျွန်တော်တို့ဆက်လက်လှုပ်ဆောင်သွားစီချင်တယ်နောက်တစ်ခုကဒီအဓိကကတော့ဒီပထမအချိန်မြောက်တိုင်းမီဒီယာညီလာခံကဟိုကျွန်တော်တို့အစဉ်အဆက်မှာဆိုရှင်တွင်ရက်တွေဖွဲ့စည်းဖို့အတွက်ဒီရေရှည်သွားဖို့အတွက်ဒီကျွန်တော်တို့ဆောင်ဖို့လှုပ်လာခဲ့ပြီမဲ့လေတရားမျှတမှုပေါ့နော်ဆိုတော့မီဒီယာသမားသူကသတင်းရယူခြင်းအဖြစ်ကလည်းအန်ဒီရမရှိဖို့အတွက်ကတရားမျှတနဲ့လေဟိုသူဥပဒေပိုင်းမှာဆိုလို့ရှင်ရင်ဆိုင်နိုင်ဖို့အတွက်ကိုကျွန်တော်အဲ့အကောက်ွက်တစ်ခုကိုအဲ့ရလိုက်ဖို့လည်းရရှင်ပါလေ
ဒီကနေ့စတင်တဲ့ညီလာခံမှာတော့လွတ်လပ်စွာပြောဆိုခွင့်နဲ့သတင်းတောက်တွေလုံခြုံရေးမီဒီယာတွေရည်ရှိတည်တဲ့နိုင်ရေးနဲ့အကြီးစားဖွံ့ဖြိုးရေးစီမံကိန်းတွေရဲ့တည်ရောက်မှုစတာတွေကိုဆွေးနွေးပြီးညီလာခံကိုဒီလ16ရက်ကနေ17ရက်နေ့အထိကျင်းပမှာဖြစ်ပါတယ်။တိုင်းမီဒီယာညီလာခံကို2013ခုနှစ်ကစတင်ပြီးမွန်ရှမ်းချင်းရခိုင်ကယားနဲ့ကရင်ပြည်နယ်တွေမှာနှစ်စဉ်ကျင်းပခဲ့တာဖြစ်ပါတယ်။